မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မေလ16ရက်ပုဒ်ထူနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဟုပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်နဲ့ထိပ်သီးတွဲမဲ့အစီအစဉ်ကနေနှုတ်ထွက်ကောင်းထွက်မဲ့ကြောင့်မြောက်ကိုရီးယားကချင်းချောက်ပါတယ်။မလေးရှားတိုက်ခိုက်နိုင်ငံရေးခေါင်းဆောင်အန်ဝါအီရိုင်ဟာ၃နှစ်ကြာထောင်ဒဏ်ကျခံခဲ့ရပြီးတဲ့နောက်ဘီရင်လူငင်းချမ်းသာဝင်မိတ်နဲ့ပြန်လည်လွတ်မြောက်လာပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မှတ်တင်ထိုင်တဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပါရှင်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ထဲကမြစ်ကြီးနာမန္တလေးရထားလမ်းမှာမင်းညာကဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့ဆိုတဲ့သတင်းမှာတော
့လင်းကကျွန်တော်မြစ်ကြီးနာမန္တလေးလမ်းမိုင်းထဲမှာမိုင်းခွဲတာ၂နေရာခွဲပါတယ်ဗျာ။တနီယာကတော့ကျွန်တော်မယန်းနဲ့နမ်ပြီကြာမိုင်းတိုင်း
မြင်းနာကူရာယုံပိုင်ချုပ်ဦးခင်စောပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံတင်ပြပေးပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာဗတ်တန်းချီတောင်တံပိုးရှိတဲ့မွေးဆေးဝါးတွေဖမ်းမိတယ်လို့ငွေမဲခဝါချမှုမှာမြန်မာနိုင်ငံသားလည်းပါဝင်နေတာတဲ့အကြောင်းတွေတင်ပြသွားမှာပါ။နိုင်ငံတကာသတင်းဆောင်မတွေမှာတော့ဂါဇာကမ်းမြောင်ဒေသကဆန္ဒပြပွဲတွေနဲ့ဟာဝိုင်ကျွန်းပေါ်ကပောက်ကွဲနေတဲ့မိတောင်ဟာစင်ကဲပောက်ကွဲတဲ့အနေအထားဖြစ်လာနေပြီဆိုတဲ့အကြောင်းတွေကိုကြားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုကောင်းလင်းနဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ရဲ့ထိပ်သီးတွဲဆုံမဲ့အစီအစဉ်ကနေနှုတ်ထွက်ဖို့မြောက်ကိုရီးယားကရုတ်တရက်ချင်းချောက်ပြောဆိုလိုက်တဲ့အတွက်နျူကလ িয়ার ကင်းမဲ့ရေးသဘောတူညီချက်ရနိုင်မယ့်အလားအလာပေါ်တန်တရားတွေထွက်ပေါ်လာပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုပြတ်သိမ်းပြီးအပြန်အလှန်အနေနဲ့လုံခြုံရေးအတွက်အာမခံချက်ပေးဖို့နဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေအဆုံးသတ်ဖို့သဘောတူညီချက်ရရှိရေးစင်ကာပူနိုင်ငံမှာဇွန်လ၁၂နေ့ကျရင်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကလက်ခံထားတာပါ။ဒါမှမဟုတ်မြောက်ကိုရီးယားအစိုးရပိုင်း KCN နဲ့သတင်းဌာနကနေထုတ်ပြန်ခဲ့တဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးကင်ချေခွန်ရဲ့ဒီကနေ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার လက်နက်တွေအားလုံးပြင်ပက်ထင်းတက်မစ်ဆိုင်းတုံးတွေနဲ့စုဆောင်းထားတဲ့ဓာတ်လက်နက်တွေကိုဖျက်သိမ်းဖို့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးဂျွန်ဘော်ဒင်ကတောင်းဆိုလိုက်တာအစဉ်ချင်းမဲ့တဲ့ပြောဆိုမှုဖြစ်ဝေဖန်ခဲ့ပါတယ်။သမ္မတထရန့်အစိုးရအနေနဲ့ဆက်ဆံရေးတိုးတက်အောင်စွန့်နှင့်မှုတွေနဲ့ရယူသားသားမကြိုးပမ်းမှုဆိုရင်ထိသည့်တွဲဆုံမဲ့အစီအစဉ်ကနေထွက်ကောင်းထွက်မဲ့အကြောင်းလည်းပြောဆိုခဲ့တာပါ။နျူကလ িয়ার စီစဉ်တွေကိုတစ်ဖက်သက်ဆွန့်လွတ်ဖို့အမေရိကန်ကဖိအားပေးကြိုးပမ်းလာမယ်ဆိုရင်တွဲဆုံဆွေးနွေးဖို့စိတ်ဝင်စားမှာမဟုတ်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေရဲ့ထိတိဆွေးနွေးမဲ့စီစဉ်ကိုလည်းပြန်စဉ်းစားရမှာဖြစ်တဲ့အကြောင်းကြေညာချက်မှာသတိပေးထားပါတယ်။မြောက်ကိုရီးယားကအကုန်ကျခံတိစောက်ထားတဲ့အစ်မင်းနျူကလ িয়ার စီစဉ်ကိုအမေရိကန်သမ္မတအမျိုးသားလွန်ညိုရေးချန်ပေးဘွန်ဂျွန်ဘော်တန်ကလီဗျားနိုင်ငံကအခြေခံစစ်လောက်သာရှိတဲ့နျူကလ িয়ার လုပ်ငန်းတွေဖျက်သိမ်းကိစ္စနဲ့နှက်ရှင်ပြောဆိုခဲ့တာစီကြော်မှုမရှိကြောင်းလည်းပြောဆိုသွားခဲ့တာပါ။တောင်ကိုရီးယားနဲ့အမေရိကန်တို့ရဲ့ပူးတွဲစည်းရေးလက်ချက်မှုအစီအစဉ်ကိုအကြောင်းပြပြီးတောင်မြောက်ကိုရီးယားဆွေးနွေးမဲ့အစီအစဉ်ကိုမနေ့ကကမြောက်ကိုရီးယားကရုတ်တရက်ဖျက်လိုက်ပြီးနောက်မှာပဲဒုတိယနိုင်ငံခြားရေးဝန်ကြီးရဲ့မှတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။ Israel နဲ့ Gaza နယ်စပ်ကဆန္ဒပြသူတွေနဲ့ Israel တပ်ဖွဲ့တွေရုံရင်းစံကတ်ဖြစ်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေတဲကပထမအတုအတုဘအခမ်းအနားကိုမနေ့အင်္ဂါနေ့ကဂါဇာမှာပြုလုပ်တာမှာတော့ထောင်နဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေတက်ရောက်ခဲ့ကြပါတယ်။ Israel တပ်ဖွဲ့တွေရဲ့လုပ်ရက်ကဆိုးရွားလာကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားတာပါ။အတုဘလိုက်ပါပို့ဆောင်ကြသူအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60သေဆုံး2,900ဒဏ်ရာရခဲ့မှုအတွေ့ Israel ကိုလက်စားချေဖို့လည်းတောင်းဆိုကြပါတယ်။ဂါဇာတောင်ပိုင်းကအတုဘအခမ်းအနားနှစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့တည်ဆုံးခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်စပ်တလျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့နောက်အစ္စရေးတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးအစ္စရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေနဲ့ပြန်ပစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံသည့်ဖွင့်တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားကျင်းပရာနေရာနဲ့ကီလိုမီတာ100လောက်မှာလှုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4,000လောက်ရှိခဲ့ပြီးမနေ့အင်္ဂါနေ့ကတော့အဲ့ဒီလောက်မများပါဘူး။နေရာအတော်များများမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာချီရှိခဲ့ပါတယ်။မနေ့အင်္ဂါနေ့ဆန္ဒပြပွဲမှာတော့အနည်းဆုံးပါလက်စတိုင်းနှစ်ဦးသေဆုံးတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ
်။စီးရီးယားနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလတဲ့တိုက်ခိုက်မှုတွင်ကလိုရင်းဒါရုလက်နက်အုံပြုခဲ့ပုံရတဲ့အကြောင်းစုံစမ်းသူတွေစစ်ဆေးတွေ့ရှိခဲ့တယ်လို့ဒါရုလက်နက်တာစီရဲ့နိုင်ငံတကာအဖွဲ့ OPCW ကပြောလိုက်ပါတယ်။အီတလီပြည်နယ်ဆာရာကပ်အရက်မှာတိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစမ်းသပ်မှုတွေ၊ကျန်းမာရေးလုပ်သားတွေနဲ့မျက်မြင်တွေ့သူတွေကိုစုံစမ်းမေးမြန်းမှုတွေပေါ်အ အခြေခံပြုစုထားတဲ့အစီရင်ခံစာကိုကူကပြီး OPCU ဘက်ကဒီနေ့ပဲပြောဆိုလိုက်တာပါ။တိုက်ခိုက်မှုဖြစ်ဖြစ်ချင်းအရေးပေါ်တွားရောက်ခဲ့ကြတဲ့စစ်ဘက်ဆိုင်ရာအကူအညီပေးဖွဲ့တွေကလည်းအရသာလူနာတွေဟာအသက်ရှူရခက်ခဲတာအဝတ်အစားတွေမှာကလိုရင်းဓာတ်ထက်အနက်ရနေတာတွေပါဝင်ကလိုရင်းတန်ငွေနဲ့တက်ခက်ခံရတဲ့လက္ခဏာတွေတွေ့ရှိရကြောင်းပြောဆိုထားပါတယ်။ဥက္ကဋ္ဌဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကတော့သဘုံတွေထိ ंछ ူရနေမြေမှာဓာတ်လက်နက်နဲ့တက်ခက်ခဲ့မှုအတွေ့စီးရီးယားသမ္မတဘရှားအာဆတ်ရဲ့တပ်ဖွဲ့တွေကိုပြစ်ဖို့ထားပါတယ်။ OPCU အဖွဲ့အနေနဲ့တက်ခိုက်မှုမှာဓာတ်လက်နက်နဲ့အသုံးပြုခဲ့ခြင်းရှိမရှိစုံစမ်းဖို့တော့တာဝန်ရှိပြီးဘသူ့လက်ချက်ဖြစ်တယ်ဆိုတာကိုစုံစမ်းဖို့တော့တာဝန်ပေးပထားပါဘူး။2011ခုနှစ်မလကလေးကစတင်ခဲ့တဲ့စီးရီးယားပြည်တွင်းစစ်တွင်းဓာတ်လက်နက်တွေအသုံးပြုတက်ခတ်မှုတွေနဲ့ပတ်သက်လို့တော့စီးရီးယားဆူရကအစဉ်တစိုက်ညှင်းဆန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနောက်ရခိုင်ရှမ်းနယ်ကချင်ပြည်နယ်တွင်ပြည်ပခါတွေမှာဘေးဒုက္ခရောက်ကြရသူတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကလူသားချင်းစာနာမှုအကူအညီဒေါ်လာ44သန်းထပ်ပေးမယ်လို့ကြေညာလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာအေဂျင်စီအကြီးအကဲမတ်ဂရင်းရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းခီးစဉ်အတွင်ထောက်ပံ့ကြေးထပ်ပေးမယ့်အကြောင်းကိုကြေညာခဲ့ပါတယ်။မြန်မာနိုင်ငံတွင်းနဲ့မြန်မာနိုင်ငံကနေအိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေအပေါ်အမေရိကန်ရဲ့ထောက်ပံ့မှုစုစုပေါင်းက2019ခုနှစ်ဘဏ္ဍာနှစ်အတွင်းဒေါ်လာ296သန်းကျော်အထိရှိပြီဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်တန်ယုံကသတင်းထုတ်ပါတယ်။ USA ကနေတဆင့်စီမံခန့်ခွဲမဲ့အမေရိကန်ရဲ့ထောက်ပံ့ကြေးအသစ်ကိုတော့ကော့ဆက်ပစာဒေတာတဝန်အရေးပေါ်ဆန်းနှစ်ရိတ်ခါထောက်ပံ့ပေးမှာပါ။အရေးပေါ်စားနပ်ရိက္ခာဖြန့်ဖြူးမှုအာဟာရချို့တက်မှုကုစားရေးအတွေ့အထူးစားနပ်ရိက္ခာနောက်ဒုက္ခသည်တွေအပြင်ကနေအစားအသောက်ဝယ်ယူခွင့်လက်မှတ်စတာတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနယ်ကချင်ပြည်နယ်တို့ကလက်ရှိဖြစ်နေတဲ့ပြည်ပခါတွေကြောင့်ဘေးဒုက္ခရောက်ကြရတဲ့တန်းနဲ့ချီတဲ့ပြည်သူတွေအတွေ့အရေးပေါ်အထောက်အကူအတွေ့လည်းသုံးမှာပါအရေးပေါ်စားနပ်ရိက္ခာအာဟာရထောက်ပံ့မှုအမိုးအကာကျန်းမာရေးစောင့်ရှောက်မှုစတာတွေပါဝင်ပါမယ်ရှင်
ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပထမနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မလေးရှားနိုင်ငံမှာပြည်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတက်ခဲနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ကျခံခဲ့ရပြီးတဲ့နောက်ဘုရင်ရဲ့လူငင်းချမ်းသာဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပခုံးတံရအတွက်စစ်ကူသားမှုခံယူနေတဲ့ကွာလာလမ်ပါဆေးရုံကနေဒီကနေ့ထွက်ခွာလာချိန်မှာတော့ရန်နဲ့ချီထောက်ခံသူတွေကြိုဆိုကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြဲချဆမှုရှုပ်တော်ဝင်နဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာချဲရာဇန်နဲ့နှစ်ပေါင်း60ကြာတိုင်ပြည်ကိုအုပ်ချုပ်လာခဲ့တဲ့ Brazil Nation ရဲ့ညွန်မောင်းဆူရောက်ကိုသူပူးပေါင်းပါဝင်ထားတဲ့ Alliance of Hope အတိုက်ခံမဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါ။ဒီမိုကရေစီနဲ့လွတ်လပ်ရေးယက်တီချက်တွေနဲ့ဘာသာလူမျိုးမခွဲခြားဘဲယက်တီခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုလိုက်ပါတယ်။အတိုက်ခံခေါင်းဆောင်အန်ဝါဟာ1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့ဘူးတဲ့အသက်60နှစ်အရွယ်မာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲရွေးကောက်ပွဲမှာညွန်မောင်းဖွဲ့ကအနိုင်ရခဲ့တာပါမာတီယာလက်ထက်မှာဒုဝန်ကြီးချုပ်နဲ့ဗန်နိုင်းဝန်ကြီးတာဝန်တွေယူခဲ့ဘူးတဲ့အန်ဝါ1999ခုနှစ်ကရာထူးကထုတ်ပြန်ခံရခဲ့အချိန်ထိဝန်ကြီးချုပ်တာဝန်ကိုဆက်ခံမဲ့သူတူဖြစ်နေလဲယူဆခဲ့ရပါတယ်ဒါပေမဲ့2015ခုနှစ်မှာအန်ဝါကိုလိန်လူရေးဆက်ဆံမှုနဲ့ထောင်ဒဏ်6နှစ်အပြစ်ပေးခဲ့တာပါမာတီယာပေါ်သူ့အနေနဲ့ခွင့်လွှတ်ကြောင်းအန်ဝါကပြောဆိုထားပေမဲ့တကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မာတီယာဆူရတဲ့မှာပါဝင်မှုအစီအစဉ်မရှိကြောင်းလည်းပြောဆိုထားပါတယ်။ကမ္ဘာမှာအသက်ကြီးဆုံးရွေးကောက်ခံခေါင်းဆောင်တူဖြစ်လာခဲ့တဲ့အသက်90နှစ်အရွယ်မာတီယာကတော့အဆူရအဖွဲ့ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှဲပေးဖို့ကတိပြုထားတာပါ။အန်ဝါအနေနဲ့ကတော့ဝန်ကြီးချုပ်ရာထူးဆက်ခံမှုအတွက်လွတ်တော်ကိုယ်စားလှယ်ဖြစ်အရင်ဆုံးရွေးချယ်ခံမှုလိုအပ်ပါတယ်။လက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူဝမ်အဇီဇာဝမ်အစမေကဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ်။
အင်ဒိုနီးရှားနိုင်ငံဆူမတရာကျွန်းကရဲစခန်းတစ်ခုဒီကနေ့တိုက်ခိုက်ခံရမှုအတွင်းရဲတပ်ဖွဲ့ဝင်တဦးသေဆုံးခဲ့ပါတယ်။ရာအူမြို့ကရဲစခန်းဂိတ်ရှိကိုလူ၅ဦးလိုက်လာတဲ့ဘင်ဂါဒစီမောင်းဝင်လာပြီးလူတွေကကားပေါ်ကခုံစင်ရဲတွေကိုဆာမူရိုင်းဒါနဲ့စပြီးတော့တိုက်ခိုက်တာပါ။ ရဲကပြစ်ခတ်လို့အမျိုးသား၄ဦးသေဆုံးပြီး၅ဦးမြောက်အမျိုးသားကတော့ထွက်ပြေးဖို့ကြိုးစားခဲ့ပေမဲ့ဖမ်းမိခဲ့ပါတယ်။ရဲစခန်းမှာလုံးမဲ့အစီအစဉ်တစ်ခုအတွက်သတင်းယူဖို့ရောက်နေတဲ့သတင်းတောက်တဦးလည်းဒဏ်ရာရခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟောခါလီဒါဇီယာကိုအာမခံနဲ့ပြန်လွတ်ပေးဖို့အောက်တရားရုံးဆုံးဖြတ်ချက်ကိုတရားရုံးချုပ်ကတည်ပြုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာ2001ခုနှစ်ကနေ2006ခုနှစ်ထိဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့အချိန်မှာမိမမဲ့တွေရန်ပုံငွေတွေကဒေါ်လာ2သိန်းခွဲကိုအလွဲသုံးစားမှုနဲ့အပြစ်ရှိကြောင်းဖေဖော်ဝါရီလထဲမှာပဲတရားရုံးကဆုံးဖြတ်ထားပြီးဝန်ကြီးချုပ်ဟောင်းကို1005နှစ်စင်ကြေချထားပါတယ်။တရားရုံးဆုံးဖြတ်ချက်အရအသက်82နှစ်အရွယ်အတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားရေးပါတီခေါင်းဆောင်ခါလီဒါဇီယာဒီဇင်ဘာလနဲ့ကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ခွင့်ရှိမှာတော့မဟုတ်ပါဘူး။ဝန်ကြီးချုပ်ဟောင်းရဲ့အကျိုးဆောင်ရှေ့နေတွေကတော့အမှုကနိုင်ငံရေးရွေးချယ်တွေပါဝင်နေကြောင်းပြစ်တင်ပြောဆိုထားကြပါတယ်။
အိန္ဒိယနိုင်ငံတောင်ပိုင်းကျေးလက်ဒေသမှာမြစ်အတွင်းခုံမောင်းတဲ့ခီးသည်တင်ကရုတ်ရင်တစင်းလေပြင်းတံကြောင့်တိမ်းမောက်တာမှာလူ10ယောက်ကနေ40လောက်အထိပျောက်ဆုံးနေပြီးအသက်ရှင်ကျန်ရစ်သူတွေကိုကူညီကယ်ဆယ်ရေးလုပ်သားတွေဒီကနေ့ပုတ်ထူးနေ့မှာရှာဖွေနေကြပါတယ်။ဂိုဒါဘာရီမြစ်အတွင်းမနေ့အင်္ဂါနေ့ညပိုင်းကရုတ်ရင်တိမ်းမောက်တာမှာလူ20လောက်ကတော့ရေကူးပြီးလွတ်မြောက်လာပြီးမယ်လဲတခြားသူတွေကပျောက်ဆုံးနေတာပါ။ညပိုင်းမှာကရုတ်ရင်တိတ်မှောက်တာကြောင့်ညအမောင်ပိုင်းလည်းဖြစ်ဆက်သွယ်ရေးလည်းမကောင်းတာကြောင့်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးခဲ့ရပါတယ်ရှင်။ဟိုဒူနဲ့ညနေခင်းနောက်ဆုံးဝါသတင်းတွေကိုကိုအောင်လင်းဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။ကချင်ပြည်နယ်မြကြီးနားမန္တလေးမြရထားလမ်းမိုက်မှာအင်္ဂါနေ့ညသကောင်ရအချိန်လောက်မှာမိုင်းပေါက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့ပါတယ်။ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်3ခုဟာမိုးကောင်းမြို့နယ်အတွင်းမှာဖြစ်ပွားခဲ့ပြီးလူထိခိုက်သေးပြောင်းမရှိပေမဲ့တန်လန်းတွေပျက်စီးသွားတာကြောင့်ယထာအသွာလာတွေရပ်ဆိုင်နေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေပြင်းထန်နေချိန်မှာပဲမြကြီးနားမန္တလေးယထာလမ်းပိုင်းမှာမိုင်းပေါက်ကွဲတာတွေဖြစ်ပွားခဲ့တာပါ။ဒီမိုင်းပေါက်ကွဲတာဟာအင်္ဂါနေ့ည 17:20 မိနစ်နဲ့ 17:25 မိနစ်အချိန်မှာဖြစ်ပွားပြီးဒီဖြစ်စဉ်ကိုမြကြီးနားဘူရာရုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ်
။လင်းကကျွန်တော်မြကြီးနားမန္တလေးလမ်းမိုင်းထဲမှာမိုင်းကွဲတာ2နေရာကွဲပါတယ်ဗျ။တနေရာကတော့ကျွန်တော်မယန်းနဲ့နမ်ဒီကြာမိုင်းတိုင်း6:95မြင်းဆောင်24နဲ့6:96မြင်းဆောင်1ကြာမှာရှိတဲ့တရားနာမှာ6:81ပုံမှာကျွန်တော်မိုင်းရှင်းရထားပေါ့တိုက်ခင်းရထားပေါ့တိုက်ခင်းရထားဖြတ်နေလို့မိုင်းကွဲပါတယ်။အချိန်ကတော့23:25ပါဗျာ23:25နောက်တစ်ခုကတော့မိုးကောင်းနဲ့ထူဘူးပူတာကြမိုးကောင်းနဲ့ထူဘူးပူတာကြမှာဆယ်ပေတရားတစ်ခုလည်း23:20မှာဘာရထားမှမရှိဘဲနဲ့တရားကမိုင်းကွဲပါတယ်ဗျာဟုတ်ကဲ့အဲ့ဒီဖြစ်စဉ်လေးနှစ်ခုဖြစ်တာပါဗျာဟုတ်ကဲ့
မိုးကောင်းနဲ့ထူဘူးပူတာအကြဖြစ်စဉ်ဟာမိုင်းတိုင်အမှတ် 6-2 မြင်းဆောင်1နဲ့2အကြတရားအမှတ် 6-6-2 မှာယထာတန်လန်းတွန်းခေါက်နေပြီးတရားအုတ်ခုံကွဲနေကြောင်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီမိုင်းပေါက်ကွဲမှုဖြစ်စဉ်တွေမှာလူထိခိုက်မရှိကြောင်းလည်းပြောပါတယ်
။ကျွန်တော်အဲဒီမိုင်းရှင်းရထားမှာပါတဲ့မြမမိသားဝင်လာနေရောကျွန်တော်လုံကြွေးလိုက်ပါထမ်းဆောင်တဲ့တပ်မတော်ကရောရှင်းတပ်ဖွဲ့ရောဘာမှထိခိုက်အကျဆုံးကြံရရှိမရှိပါဘူးဗျ။လမ်းလေးတရားလေးပြည့်စည်ကုန်ပါလေဗျ။ယထာလည်းတွဲလေးပြည့်စည်ပါလေဗျ။
ပြန်ကြားရေးဝန်ကြီးဌာနကနှစ်နေရာမှာပေါက်ကွဲကြောင်းကနဦးသတင်းဖော်ပြခဲ့ပေမဲ့ဒီကနေ့နေကင်းပိုင်းမှာထူဘူးပူရာနဲ့မိုးကောင်းပူရာအကြားမှာမိုင်းပေါက်ကွဲထားတဲ့တနေရာထပ်မံတွေ့ရှိကြောင်းနဲ့ဒီပေါက်ကွဲမှုဟာမနေ့ကပေါက်ကွဲတာဖြစ်နိုင်ကြောင်းမိုးကောင်းပူရာကရုံပိုင်ကြီးကပြောပါတယ
်အခုနေ့လေဒီကပစ္စည်းဟိုဘက်ကဒါထူဘူးထားတာကွဲတဲ့အဟိုပစ္စည်းသွားဖို့တော့လေအဲ့ကြောင့်မှတွေ့တာဟိုဒါတန်ပေါင်းတွေပါလေလဲဖို့လို့တန်ပေါင်းတို့ဇလီဖားတွေတန်လန်းတွေယူသွားတဲ့ယထာဖြတ်တော့မှအဲ့မှာကွဲထားတာပြီတော့ပါအဲ့ဒါကြောင့်မို့ပြီရတာဗျဖြစ်တာတော့မနေ့ညတည်းကပြီမှာနေခင်းပိုင်းကွဲလာတော့မရှိပါဘူးအားလုံး၃နေရာပါမိုးကောင်းနဲ့ထုတ်ကူကြ၂နေရာပေါ့ဇရားနံပါတ်66နဲ့665နဲ့နောက်မယန်းနံပြကြကဇရားနံပါတ်68အဲ့ဒါတော့ယထာလန်းချော်သွားတယ်လုံလုံရေးထား
လက်ရှိပိတ်ဆို့နေတဲ့ယထာလန်းအ мян ဆုံးပြန်ပွင့်နိုင်ရေးအတွက်လည်းပြင်ဆင်ဆောင်ရွက်နေကြောင်းကိုမြကြီးနားဘူရာယုံယုံပိုင်ချုပ်ဦးခင်စောကအခုလိုပြောပါတယ
်ဇာမိုင်းနဲ့ပိတ်သွားပြီးတော့မှယထာလန်းအားလုံးရပ်ထားပါလိမ့်မယ်မြကြီးနားဆိုရှင်ဒီနေ့မနေ့ကျင်းနာထွက်မဲ့ရထားတွေအားလုံးပေါ့နော်မနေ့4:45နေ့ကညနေ4:00ထွက်မဲ့ရထားတွေအားလုံးယာယီရက်ဆိုင်လိုက်ပါတယ်ဗျမန္တလေးဘက်ကလာတဲ့ရထားတွေအကြောင်းဟိုဘင်မှာ2ဆင်းရထားပါတယ်ဗျနောက်မိုးညင်းမှာ2ဆင်းရထားပါတယ်အဲ့ဒီရထားပေါ်မှာပါလာတဲ့ ခီးတယ်ဆိုတော့ဒီသူတို့သွားကျင်တဲ့ခီးဆုံးကိုပေါ့နော်မိုးကောင်းနမ်တီမင်းကြီးနာကိုသွားမဲ့ခီးတယ်ဒီအတွက်ကိုတော့ကျွန်တော်မြမမိသားအနေနဲ့ကားတွေစီစဉ်ပြီးတော့မှလှုပ်နေကြပါလေဗျလမ်းပိုင်းပွင့်မဲ့အချိန်ကတော့ဒါရောက်သွားပြီဆိုကြတဲ့တော့ဒါအများဆုံးလမ်းပွင့်နိုင်ရတော့ကျွန်တော်တို့စူးစမ်းပြီးဆောင်ရွက်နေကြပါလေဗျအဲ့မှာအင်းနဲ့အားနဲ့ဟုတ်ကဲ့
လောလောဆယ်ဖြတ်သိမ်းထားရတဲ့ခီးစဉ်တွေအတွက်ယထာလက်မှတ်ဝယ်ယူထားသူတွေကိုမြစ်ကြီးနားနဲ့မန္တလေးဘူရာတွေမှာငွေပြန်အန္တရာယ်ရှိနေပါတယ်မန္တလေးဘူရာကြီးကတာဝန်ကျဝန်ထမ်းတအူးကတော့ယထာလန်ခီးစဉ်တွေကိုတရက်တာရနာထားတယ်လို့အခုလိုပြောပါတယ
်ဟောဒီနေ့တရက်တည်းမပြေးတာပါဒီနေ့တရက်ပဲဖြတ်သိမ်းတာပါတပြားပုံမှန်ပါပဲလက်မှတ်ပုံမှန်ပါပဲဒီနေ့ကတော့၃စီးဖြတ်သိမ်းတာပါနော်အဲသူတို့ကပတ်စံပြန်ပေးပါလေ
အစိုးရပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့သတင်းမှာဘယ်အဖွဲ့အစည်းရဲ့လက်ချက်ဆိုတာကိုဖော်ပြထားတာမရှိပါဘူး။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့အတွက် KIA ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။လွန်ခဲ့တဲ့2012ခုနှစ်2013ခုနှစ်တွေအတွင်းကကချင်ပြည်နယ်မှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေပြင်းထန်စဉ်ကလည်းမြစ်ကြီးနားမန္တလေးရထားလမ်းပိုင်းမှာတန်လန်းနဲ့တံတားတွေဖောက်ခွဲဖျက်ဆီးတာတွေရှိခဲ့ဘူးပါတဲ့။အဲ့ဒီအချိန်ကပေါက်ကွဲမှုတွေကိုတော့အစိုးရပိုင်သတင်းစာတွေက KIA ရဲ့လက်ချက်အဖြစ်ဖော်ပြတာတွေရှိခဲ့ပါတယ်
ကိုမိုးစောတင်ပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ထိုင်းနိုင်ငံဖက်ဆက်ရအောင်ပါထိုင်းနိုင်ငံတွင်မွေးရေးဆေးဝါးနှိမ့်နှင်းရေးစစ်ဆင်ရေးလုပ်နေတဲ့အနေနဲ့180လောက်ကိုစီးနှင်းရှာဖွေပြီးတော့လူ20ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်မွေးရေးဆေးဝါးနဲ့ပတ်သက်သူတွေထံကနေငွေကြေးနဲ့ပိုင်ဆိုင်မှုတွေအပါအဝင်ဘတ်တန်2000နီးပါးကိုလည်းတင်စီခဲ့ပါတယ်တက်ခရိုင်နဲ့ချင်းရိုင်ခရိုင်ထဲကမွေးဆေးဝါးရောင်းဝယ်မှုတွေနဲ့ဆက်ဆက်နေသူတွေမွေးဆေးရောင်းဝယ်မှုကနေရတဲ့ငွေကြေးတွေကိုငွေကြေးခဝါချမှုလုပ်တဲ့လုပ်ရပ်တွေနဲ့ပတ်သက်နေတဲ့မြန်မာနိုင်ငံသားတွေကိုဖမ်းဆီးခဲ့ပါတယ်။အပြည့်အစုံကတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မအေးအေးမှကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမြောက်ပိုင်းဒေသကနေမွေးဆေးဝါးကနေရလာတဲ့ငွေတွေကိုလက်ခံပေးပြီးငွေကြေးခဝါချပေးနေတဲ့မြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားအမျိုးသမီးလေးဦးကိုချင်းရိုင်ခရိုင်ထဲမှာဖမ်းဆီးခဲ့ပြီးမေလ15ရက်နေ့မနေ့မှာတော့ဘန်ကောက်မှာစစ်ဆေးဖို့အတွက်ရဲလီရင်နဲ့ခေါ်ဆောင်သွားပါတယ်သူတို့ကိုဘာကြောင့်ဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ဖမ်းဆီးရမှာတာဝန်ရှိတဲ့ထိုင်းရဲချုပ်မစ္စတာဆုံမိုင်ကအခုလိုပြောသွားပါတယ
်ဘာသာမှမရှိကြတော့ဘူး။ဒါကြောင့်ဒီမှာငုံတော့ချောင်းချိုင်းချက်လည်းရောချောတယ်။ဒါပေးလာ
သူတို့စီကဖမ်းမိတာကဘတ်တန်း300ဘုလောက်ရှိတယ်။တကယ်တမ်းကတော့ငွေလွဲလုံနေသူတွေကထိုင်းဘက်ကလူတွေဖြစ်ပြီးမူရစေဝါရောင်းဝယ်သူတွေရဲ့ငွေတွေကိုနေဆက်တွေမှာဘဏ်အကောင့်ဖွင့်ပြီးလက်ခံထားတယ်။ဒီငွေတွေကိုစာအိတ်နဲ့ထည့်ပြီးစာလိုက်ကတစ်တာတွေထဲမှာထည့်ထားခဲ့တယ်။မြန်မာဘက်ကတော့မူရစေဝါနဲ့ပတ်သက်သူတွေကကျောင်းသူတွေကိုသုံးပြီးထိုင်းဘက်ကမဲဆိုင်မြို့မှာလာယူခဲ့တယ်။ဒီထဲကလက်ခံယူပေးသူတဦးဖြစ်တဲ့စိုင်းသိမ့်မင်းဆိုတဲ့မြန်မာနိုင်ငံသားတဦးနဲ့ထိုင်းနိုင်ငံသားခံယူထားတဲ့အမျိုးသမီး၄ဦးကိုဖမ်းဆီးမိခဲ့တယ်။သူတို့ရဲ့လှုပ်ရှားမှုတွေကိုတော့စောင့်ကြည့်နေခဲ့တာ၃လခန့်ရှိပြီလို့လည်းထိုင်းအနာပိုင်တွေကပြောဆိုသွားပါတယ်။ဒီတရားခံထစ်ဆွတ်ဆွဲခံရသူတွေကိုတော့တရားရုံးကနေဖမ်းရမ်းထုတ်ပြီးဖမ်းဆီးခဲ့တာပါ။သူတို့ကတော့တာချီလိမ့်နဲ့မဲဆိုင်ကမူရီယာဇာရီရဲ့ငွေကြေးတွေကိုလက်ခံပြီးငွေပြူဖြစ်ထိုင်းနိုင်ငံထဲမှာဗန်နေဖွင့်ပေးပြီးငွေကြေးခဝါချပေးနေကြသူများဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်ဒီအတွက်သူတို့ပိုင်ဆိုင်တဲ့အိမ်ချမ်းမြေနဲ့ဗန်စင်းအလုံးကိုချိတ်ပိတ်ပြီးသိမ်းဆီးလိုက်ပါတယ်သူတို့စီကသိမ်းဆီးခဲ့တဲ့ပစ္စည်းတွေနဲ့ငွေကြေးတွေကတော့ကာလတန်ဖိုးဘတ်တန်း300ခန့်ရှိတယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့မှာလည်းကုန်စုံဆိုင်လုပ်ငန်းလုပ်နေတဲ့ထိုင်းနိုင်ငံကအထောက်အထားလက်မှတ်ကင်ဆောင်ထားတဲ့မြန်မာနိုင်ငံသူမတ်သေးဆိုတဲ့အမျိုးသမီးကိုဘန်ကောက်ကဆင်းလာတဲ့မူရစေဝါနေနေရေးရဲတွေနဲ့နေပြည်တော်စစ်တပ်တို့ပူးပေါင်းပြီးမေလ15ရက်နေ့မှာပဲဖမ်းဆီးခဲ့တာပါသူမိသားစုကိုလည်းစစ်ဆေးနေပါတယ်ဒီအမျိုးသမီးထံကနေဘန်ငွေ6သန်းနဲ့အတူရွှေတဲ့ပစ္စည်းတွေကိုပါသိမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရတဲ့အမျိုးသမီးအိမ်မှာအင်းအခုလုပ်နေတဲ့အမျိုးသမီးငယ်တဦးကတော့ဖမ်းဆီးစဉ်ကအခြေအနေတွေကိုပြောပြပါတယ်
သမီးတို့မနာကွာလို့ပြောတော့မောင်းလက်ခံနေတဲ့ဟိုဥစားဘန်ကောင်းဆင်းလာတယ်သူကလက်ဆက်တယ်တဲ့အဲ့ဒီအဲ့ပစံပုံကြီးအဲ့ဆွေတွေပါနေတယ်ပေါ့အဆန်နေအဲ့ဒီစီးတဲ့ပစ္စည်းတွေကတော့ပြခိုင်းတယ်ပေါ့ဒီကမှာအာဇီဝမဟုတ်ဘဲတော့များတဲ့ပစံလို့ပြရရလဲပေါ့အညီ
ထိုင်းနာပိုင်တွေကမွေးရေးဆေးဝါးနဲ့ပတ်သက်လို့ခွင်းဆက်တွေအရာဖော်ထုတ်သိရှိတာကြောင့်မြန်မာအမျိုးသမီးကိုဖမ်းဆီးသွားခဲ့ပြီးစစ်ဆေးနေတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအမှုကတော့ထိုင်းမြောက်ပိုင်းဒေသပြည်နယ်အထူးရဲတပ်ဖွဲ့ရဲ့အမိန့်နဲ့ဆင်းဖမ်းခဲ့တာဖြစ်ပြီးတရားဥပဒေစိုးမိုးရေးအဖွဲ့တွေကတိုက်ရိုက်ကင်တွယ်ခဲ့တဲ့အမှုတွေဖြစ်ပါတယ်။ထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြချက်အရထိုင်းမြောက်ပိုင်းမဲဆိုင်နဲ့တာချီလေးမြို့တွေကမူရီယာဇာရီရဲ့ငွေကြေးတွေကိုလက်ခံပြီး ဖန်ဆင်းရင်ဖွင့်ပေးနေသူတွေကိုဖန်ဆီးလိုက်ရမှာဒီလိုငွေမဲလက်ခံယူပြီးငွေကြေးခေါ်ဝါချပေးနေသူတွေကိုဖန်ဆီးမိတဲ့ခွင့်စဲအရာဘန်ကောက်ကနေဆင်းလာပြီးဖန်ဆီးလိုက်တာလို့လဲဆိုပါတယ်မဲဆောက်မြို့မှာငွေလွှဲပေးနေသူတွေအနေနဲ့တရားမဝင်ငွေတွေကိုလွှဲပေးမိတာတွေထိုင်းနိုင်ငံသားခံယူထားသူတွေအနေနဲ့မြန်မာဘက်ကမွေးရစေဝါရောင်းဝယ်မှုနဲ့ပတ်သက်တဲ့ငွေကြေးတွေကိုသိရတဲ့အခကျင်းငွေယူပြီးဘန်အကောင့်ဖွင့်ပေးထားသူတွေကိုလည်းဇက်တိုက်ဖန်ဆီးစစ်ဆေးသွားမယ်ဆိုပြီးထိုင်းနိုင်ငံပိုင်းတွေကဆိုပါတယ်မေလ15ရက်နေ့မှာတော့ထိုင်းနိုင်ငံတဝန်း280လောက်မှာမူရစ်စေဝါနှိမ်နှင်းရေးစစ်ဆင်ရေးတွေကိုလုပ်ဆောင်ခဲ့ပြီးဖမ်းဆီးခဲ့ရမှာမြန်မာနိုင်ငံသားတွေအပါအဝင်လူ20လောက်ကိုဖမ်းဆီးခဲ့ပြီးမူရစ်စေဝါနဲ့ပတ်သက်သူတွေထံကနေဘတ်တန်း2000ဘူးလောက်တန်ဖိုးရှိတဲ့ပစ္စည်းတွေနဲ့ငွေကြေးတွေကိုသိမ်းဆီးခဲ့ပါတယ်ရှင်
။မအေးအေးမှတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကို line 2m 19 25တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မ refer ဆက်ရအောင်ပါ။ပါလက်စတိုင်းဒေသဂါဇာကမ်းမြောင်းမှာဆန္ဒပြပွဲတွေအင်္ဂါနေ့ကဆက်လက်ဖြစ်ပေါ်နေပါတယ်။အစ္စရေးမှာရှိတဲ့အမေရိကန်တပ်ရင်းကိုတယ်အဗစ်ကနေဂျေရုဆလမ်မြို့ကိုတနင်္လာနေ့ကပြောင်းရွှေ့ဖွင့်လှစ်ခဲ့တဲ့အပေါ်ကန့်ကွက်ဆန္ဒပြကြသူပါလက်စတိုင်းလူမျိုးအနည်းဆုံး60လောက်တရက်ထဲသေဆုံးပြီးတော့2,900ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ပါလက်စတိုင်းအာဏာပိုင်တွေကပြောကြားအပြီးနောက်တနေ့မှာဆန္ဒပြပွဲတွေကိုဆက်လက်ပြုလုပ်နေကြတာပါ။ဒီအကြောင်း VOA သတင်းတောက်ဟက်သာမတ်ဒေါ့ခ်ဂါဇာကနေသတင်းပေးပို့ထားတာကိုကုဇော်ဝင်းလိုင်ကတင်ပြထားပါရရှင်။
ဣသရေလတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တေဆုံသူတွေရဲ့ဇာပနာကိုထောင်ထဲချီတဲ့ပြည်သူတွေလိုက်ပါပို့ဆောင်ခဲ့ကြပြီးဣသရေလကိုလက်စားချေဖို့အတွက်တောင်းဆိုခဲ့ကြပါတယ်။ကုလသမဂ္ဂအရာရှိတွေကလည်းဣသရေလရဲ့လုပ်ရဟာစိတ်ပျက်ဖွယ်ကောင်းကြောင်ပြောပါတယ်။ဒီကနေ့မှာတော့ဂါဇာအပြင်အနောက်ဘက်ကမ်းခြေဒေသမှာလည်းဆန္ဒပြပွဲတွေထပ်မံပြုလုပ်ခဲ့ကြပြီးဆန္ဒပြသူတွေကဂဲတွေနဲ့ပစ်ပေါက်ခဲ့ကြသလိုဣသရေလတပ်ဖွဲ့တွေကမျက်ရည်ပုံဘုံတွေနဲ့ပစ်ခတ်နေတဲ့ကြားကပဲကားတာယာတွေကိုမိရှို့ခဲ့ကြပါတယ်။ဆန္ဒပြသူအရေးအတွက်ဟာအရင်နေ့တွေကတည်းကဆိုင်ရင်နေသွားပြီမဲ့ဆန္ဒပြသူတွေရဲ့ဇွဲနဲ့အရှိန်အဟုန်ကတော့ညော့မတော်ပါဘူးအင်္ဂါနေ့ကဆန္ဒပြပွဲတွေအတွင်းအ ਨੇ ဆုံးလူနှစ်ဦးတေဆုံးခဲ့တယ်လို့ဆိုပါတယ်ဆန္ဒပြပွဲမှာရောက်နေတဲ့ VOA သတင်းတောက်ရဲ့အဆိုအရကတော့အစ္စရေးဘက်ကမျက်ရည်ပုံတွေနဲ့ဇက်တိုက်ပစ်ခတ်နေတယ်လို့ဆိုပါတယ်အင်္ဂါနေ့ဟာလွန်ခဲ့တဲ့နှစ်ပေါင်း80လုံးကသူတို့ရဲ့ဘိုးဘွားတွေအလုံးအရင်းနဲ့မောင်းထုတ်ခံခဲ့ရတဲ့နက်ဘာနေ့အဖြစ်ပါလက်စတိုင်းတွေကသတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်ဒီနှစ်နာဂဘာနေ့မှာတော့ဂါဇာမှာရှိတဲ့ဆေးရုံတွေမှာလူနာတွေနဲ့ပြည့်နေခဲ့ပြီးဆေးရုံအတွက်ထပ်ပံရေးပစ္စည်းတွေဟာလည်းကုန်တော့မလောက်ဖြစ်နေပြီလို့အာနာဘိုင်နီကပြောပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတော့ဂျူးလူမျိုးတို့ရဲ့နေဆက်ကိုခုခံကာကွယ်ဖို့တာဝန်ရှိကြောင်းပြောကြားလိုက်ပြီးတခြားအစ္စရေးအရာရှိတွေကလည်းဟာမတ်အဖွဲ့ရဲ့ယံကသူတို့ရဲ့နေဆက်စီးမျဉ်းကိုခုခံကာကွယ်တာလို့အစိုးရပိုင်းမှပြောခဲ့ပါတယ်။ဟာမတ်အဖွဲ့ဟာဂါဇာဒေသကိုအုပ်ချုပ်နေတဲ့အဖွဲ့ဖြစ်တယ်လို့အမေရိကန်နဲ့အစ္စရေးတို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ခံထားရတာလည်းဖြစ်ပါတယ်။အခုလိုအသက်ဆုံးရှုံးမှုတွေဖြစ်အောင်ဟာမတ်အဖွဲ့ကလှုပ်ဆောင်ခြင်းဖြစ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပြီးပါလက်စတိုင်းနေတည်ဆုံမှုကိုစုံစမ်းစစ်ဆေးဖို့တောင်းဆိုတဲ့လူမျိုးရေးကောင်စီရဲ့ကြေညာချက်ကိုလည်းကန့်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ဂါဇာအကြားကာထားတဲ့ခြံစည်းရိုးကိုချင်းကသွားချိန်မှာသူတို့လက်ထက်မှာဗာလက်နဲ့မှပါမသွားဘူးလို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့အာမက်ဆိုသူပါလက်စတိုင်းလူငယ်တဦးကပြောပါတယ
်لا يخاف من طلقاته ولا يخاف من سلاحه ولا من الدبابات
فلسطين လူငယ်တွေကသူတို့ရဲ့တင်ကားတွေတိုက်လေတွေကိုဂယူးမဆိုင်ပါဘူး။နေဆက်မှာတန်ရာရတဲ့အခါဖျားသခင်ရဲ့ချီးမြှောက်တာလို့ယူဆပါတယ်။ကျွန်တော်တို့ဘတော်မှလက်လျှော့ပြီးအိမ်ပြန်ကြမှာမဟုတ်ပါဘူး
။လူငယ်တဲ့မျိုးဆက်ပေါင်းများစွာကတည်းကနေရရှိပြောင်းခံထားကြပေမဲ့ဘလိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ရဲ့နေမျိုးကိုပြန်လည်ရရှိရေးပါလက်စတိုင်းအများစုကကြိုးပမ်းလိုနေကြတာပါ။ပါလက်စတိုင်းတချို့ကတော့ဒါဟာသူတို့အတွက်လောလောဆယ်ဆန္ဒပြပွဲကြီးတွေနောက်ဆုံးပြုလုပ်ခြင်းလို့ယူဆထားကြသလိုတချို့ကလည်းရှေ့လာမှာဆန္ဒပြပွဲတွေဆက်လက်ပြုလုပ်သွားမယ်လို့ပြောနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြသွားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ဟာဝိုင်ကျွန်းပေါ်ကပောက်ကွဲနေတဲ့မီးတောင်နောက်ဆက်တွဲအခြေအနေတင်ပြပါမယ်အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းထဲကအကြီးဆုံးကျွန်းမှာရှိတဲ့ကီလာဝေရာမီးတောင်ပောက်ကွဲနေတာမှာနောက်ထပ်အကြောင်းကြီးတွေထပ်မံပေါ်ထွက်လာပါတယ်အမေရိကန်ဘူမိဗေဒလေလာတိုင်ထွားရဲ့အရာရှိတွေကတော့မီးတောင်ဟာဆင်ကယ်ပောက်ကွဲနေတဲ့အနေအထားမှာရောက်နေပြီလို့သတိပေးထားပါတယ်။မီးတောင်ပောက်ကွဲရာကလွင့်ဆင်လာတဲ့အပိုင်းအစတွေ၊ဓာတ်ငွေတွေကြောင့်မျက်စိလဲဆက်အသက်ရှူရမှလည်းပြဿနာဖြစ်နိုင်တဲ့ပြားတွေကောင်းကင်မှာလွင့်ပြန့်နေပါတယ်။မေလ3ရက်နေ့ကစတင်ပောက်ကွဲခဲ့တဲ့မီးတောင်မှာအခုဆိုရင်ချော်ရီနဲ့ဓာတ်ငွေကြီးထွက်တဲ့အကွဲကြောင်ရာ20လောက်ရှိနေတာပါ။ VOA သတင်းထောက်ဆလာဒီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြထားပါတယ်ရှင်။
ဟာဝိုင်ကျွန်းစုကကီလာဝေရာမီးတောင်ပောက်ကွဲနေတာမှာနောက်ထပ်အကွဲကြောင်းတွေကနေချော်ရည်ဘူးတွေပန်းထွက်နေတာကိုညအချိန်မှတွေ့မြင်နိုင်ပါတယ်အကြီးဆုံးကျွန်း Big Island မှာနေထိုင်သူ Richard Shute က
ပြပင်ထိပ်ပြားအမြင်လောက်ထိကြောက်ခဲကြောက်တုံးတွေလွင့်စင်ထွက်လာတာကိုတွေ့ခဲ့ရပြီးအဲ့ဒီအချိန်ကလူကိုယ်တော်လာဟပါတယ်
မီးတောင်ပေါက်ကွဲမှုကြောင့်ချော်ရီပြပူတွေထွက်လာတာကိုအင်္ဂါနေ့မှာတွေ့ရပါတယ်။အာနာပိုင်းကတော့အဲ့ဒီနေရာကလေထုအရေးသွေးကိုအနီအောင်ဆက်သတ်မှတ်ထားပါတယ်။ဒီလေကိုရှူရှိုက်မိရင်အထူးသဖြင့်တက်ကြီးရွယ်အိုတွေအသက်ရှူလမ်းကြောင်းဆိုင်ရာပြဿနာရှိသူတွေကလေးငယ်တွေမှာအန္တရာယ်ဖြစ်နိုင်တယ်လို့ဆိုပါတယ်။လူနေရပ်ကွက်ကိုဖျက်ပြီးအဲ့ဒီအကွဲရသစ်ပေါ်လာတာကြောင့်ဘေးကင်းရာကိုလည်းရွှေ့ပြောင်းပေးခဲ့ရပါတယ်။မီးတောင်ပေါက်ကွဲမှုဘယ်တော့ရပ်မလဲဘယ်တော့ထပ်ပေါက်ကွဲမလဲဆိုတာကိုတော့ခံမှန်းလို့မရဘူးလို့အနာပိုင်းတွေကပြောပါတယ်ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဗိုလ်မှူး Jeff Hickman က
ခုချိန်ထိတော့အဝေးပြေးလမ်းမ139ကနေ2မိုင်အကွာမှာချော်ရီတွေထွက်နေတာဖြစ်ပြီးတနားရီကိုဂိုက်100လောက်ထိစီးစင်းနေတာပါဒီမနက်ပဲတိုင်းတာထားပါတယ်ခက်မြန်မြန်စီးနိုင်တယ်လို့ခက်နှင်းနှင်းလဲစီးစင်းနိုင်ပါတယ်အခုတော့လမ်းကြောင်းသေးသေးကပဲကြွေဝိုက်ပြီးစီးနေတာပါ
ဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးဒေးဗစ်အီဂေးရဲ့တောင်းဆိုမှုကြောင့်တောက်ကြနေတုန်းကသမ္မတဒေါ်နယ်ထရမ့်ကလည်းအရေးပေါ်အခြေအနေကြေညာခဲ့ပါတယ်ဟာဝိုင်ခရိုင်အထွေထွေညွှန်ကြားရေးမှူးဝီလ်အိုဂီဘီက
We wanted to definitely thank the governor.
Tamara Trump အနေနဲ့အရေးပေါ်အခြေအနေကြေညာပေးအောင်စာရေးသားတင်ပြခွင့်ပေးတဲ့အုပ်ချုပ်ရေးမှူးအီဂေးကိုကျေးဇူးတင်ပါတယ်သူကအဲ့ဒီတရက်ထဲမှာပဲတန်းကျင်ညာခဲ့တာကြောင့်ဟာဝိုင်ကောင်တီအတွက်တကယ်ကိုအထောက်အကူဖြစ်ပါတယ်။ဒါဟာလေလန်နီအစ်စတိတ်မှာဖြစ်နေတာတွေအတွက်ပြည်နယ်ခရိုင်ဒေသခံတွေလက်တွဲညီညီနဲ့အားထုတ်ကြိုးပမ်းခဲ့ကြတာပါ
။မီးတောင်ပေါက်ကွဲရကျွန်းတစ်စိတ်တစ်ပိုင်းအပေါ်သာတက်ရောက်မှုရှိတယ်လို့အာနာပိုင်နီကပြောပါတယ်။မီးတောင်ပေါက်ကွဲရ Big Island အပါဝင်ဟာဝိုင်ကျွန်းစုဟာခီးသွွားလုပ်ငန်းအပေါ်မှာမိကိုအားထားနေရတာကြောင့်အခုလိုမီးတောင်ပေါက်ကွဲတာဟာတခြားကျွန်းတွေလုပ်ငန်းတွေအပေါ်အန္တရာယ်မရှိနိုင်ကြောင်းရှင်းလင်းပြောဆိုပါတယ်ဒါပေမဲ့လဲဟိုတယ်ငှားရမှုနဲ့ခရီးသွားလာရောက်မှုဟာတဝက်လောက်ရော့ချသွားပြီးအပျော်စီးသမားတွေရဲ့ခီးစဉ်တွေလည်းရက်ဆိုင်ကုန်တယ်လို့ခရီးသွားလာရေးဆိုင်ရာတာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
ကောင်းအောင်တင်ပြသွားတာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းပါပဲ VOA ရုံမြင့်သားကြအစီအစဉ်ကိုညနေ 9:00 နာရီခွဲတိုက်ထုတ်လွှင့်ပေးတော့အောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ဒီကနေ့ည9:00မှာထုတ်လွှင့်မဲ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ကြံမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြပါပါရှင်ခရော့ကျန်းရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကောင်းလင်းဦးကကြေညာပေးပါအောင
်အမေရိကန်ရဲ့ထိပ်သီးတွေ့ဆုံမဲ့အစီအစဉ်ကနေနောက်ထပ်ဖို့မြောက်ကိုရီးယားကရုတ်တရက်ချင်းချောက်လိုက်တဲ့အတွက်နျူကလ িয়ার ကိမဲ့ရေးသဘောတူညီချက်ရနိုင်မယ့်အလားအလာလေးပေါ်တန်တရားတွေလည်းထွက်ပေါ်လာပါတယ်မြောက်ကိုရီးယားဆွေးနွေးပိုင်း KCN နဲ့သတင်းဌာနကနေထုတ်ပြန်လိုက်တဲ့ဒုတိယနိုင်ငံရေးဝန်ကြီးကင်ချေခွန်ရဲ့ဒီနေ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားပေါ်ရှော့ပေါ်မပေးခင်နျူကလ িয়ার လက်နက်တွေအားလုံးပြင်ပထမတဲ့မစ်ဆိုင်းတုံးတွေနဲ့စုဆောင်းထားတဲ့ဒါရုလက်နက်တွေဖြတ်သိမ်းဖို့အမေရိကန်သမ္မတရဲ့အမျိုးသားလူညီချမ်ပေဂျွန်ဘော်တန်ကတောက်ဆူလိုက်တာအစဉ်ချင်းမဲ့တဲ့ပြောဆိုမှုဖြစ်ဝေဖန်ခဲ့တယ်လို့သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ဆက်ဆံရေးတိုးတက်အောင်ဆွေးနွေးမှုတွေနဲ့ရိုးရိုးသားသားမှကြိုးပမ်းမှုဆိုရင်တိတိတွေ့ဆုံမဲ့အစီအစဉ်ကနေထွက်ကောက်ထွက်မဲ့အကြောင်းသတိပေးပြောဆိုထားတာပါ။ဣဇွေးနဲ့ဂါဇာနယ်စပ်ကဆန္ဒပြသူတွေနဲ့ဣဇွေးတပ်ဖွဲ့ဝင်တွေရုံးဝန်ဆက်ကပ်ဖြစ်ရမှာတည်ဆုံခဲ့တဲ့ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေကပထမတော့အတုပအခမ်းအနားကိုမနေ့ကအင်္ဂါနေ့ကဂါဇာမှာပြုလုပ်ကြရမှာထောင်နဲ့ချီပါလက်စတိုင်းတွေတက်ရောက်ကြပါတယ်။အစ္စရေးတပ်ဖွဲ့ရဲ့လုံရက်ကစိုးဝါလာတဲ့အကြောင်းကုလသမဂ္ဂလူခွင့်ဆိုင်ရာတာဝန်ရှိသူတွေကလည်းပြစ်တင်ရှုတ်ချထားကြတာပါ။စီးပွားနိုင်ငံမြောက်ပိုင်းမှာဖေဖော်ဝါရီလတက်ခဲမှုတွင်ကလိုရင်းဒါရုလက်နက်အသုံးပြုခဲ့ပုံရတဲ့အကြောင်းစုံစမ်းသူတွေတွေ့ရှိခဲ့တယ်လို့ဒါရုလက်နက်တာစီရဲ့နိုင်ငံတကာဖွဲ့ OPC တွေကပြောလိုက်ပါတယ်။အီတလီပြည်နယ်ဆာရာကပ်အရက်မှာတက်ခဲမှုဖြစ်ခဲ့တဲ့နေရာကထောက်ထားနမူနာတွေကိုစမ်းသပ်မှုတွေ၊ကျန်းမာရေးလုပ်သားတွေနဲ့မျက်မြင်တွေ့သူတွေကိုစုံစမ်းမေးမြန်းမှုတွေပေါ်အခြေခံပြီးဒီကနေ့ပဲပြောဆိုလိုက်တာပါ။မလေးရှားနိုင်ငံမှာပြည်ဝင်ပြောင်းလဲဖို့ကြိုးပမ်းသူတက်ခဲနိုင်ငံရေးခေါဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်ဒဏ်ချခံခဲ့ရပြီးတဲ့နောက်ပြည်ရလူငင်းချက်တော်ဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရှိဖြစ်တဲ့အန်ဝါဒီကနေ့ထွက်လာတဲ့အချိန်မှာတော့ရာနဲ့ချီထောက်ခံသူတွေကြိုဆိုခဲ့ကြပါတယ်
။တည်ရင်ချက်ကိုကောင်းလင်းအောင်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကကောင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ25 kHz 3953ည၊လိုင်းဒိုမီတာ32 kHz 11883ည၊လိုင်းဒိုမီတာ53 kHz 9335နဲ့လိုင်းလံမီတာ190 kHz 3905တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနာ好啊
This program has come to you from the Voice of America, Washington.
From Washington, this is